အမေရိကန်ပြည်သူစွန့်စားစစ်ဆေးရေးဘီရို FBI အကြီးအကဲအောင် James Comey ဟာယူတာဖြောင့်မတ်မှုမရှိသူတူဖြစ်ပြီးယာယီကဖြုတ်လိုက်ရတဲ့အတွက်လည်းဂုဏ်ယူရတဲ့အကြောင်းသမ္မတတော်နယ်ထွန်းကဒီကနေ့ပဲပြောဆိုလိုက်ပါတယ် A higher loyalty truth lies and leadership လို့အမည်ပေးထားတဲ့စာအုပ်ကို FBI ညွှန်ကြားရေးမှူးဟောင်းရှစ်သတင်းပတ်ထည်ထုတ်ဝေဖို့ကြေညာနေချိန်မှာပဲသမ္မတရဲ့ဝေဖန်တက်ခတ်မှုတွေထွက်ပေါ်လာခဲ့တာပါ FBI ရဲ့တရားလွတ်လပ်စွာရပ်တည်မှုကိုနှောက်ယှက်ခဲ့တယ်လို့ညွှန်ကြားရေးမှူးဟောင်းကဆက်ဆွဲခဲ့ပူပြီးသူ့ကိုလည်းယာယီကဖိရှားခဲ့တဲ့သမ္မတထွန်းနဲ့ဆက်ဆံရေးမပြေမလည်ဖြစ်ခဲ့တဲ့ကိစ္စတွေလည်းစာအုပ်ထဲမှာပါဝင်မယ်လို့ဆိုပါတယ်သမ္မတကတော့ FBI ကြီးကောင်ကသတင်းပေါက်ကြားသူလူလိန်တူဖြစ်ကြောင်းထောက်ထားရရှိသလိုဝါရှင်တန်နိုင်ငံရဲ့လောကမှာလူတိုင်းဒီပါကသူ့ရဲ့စိုးဝါးလာတဲ့လူရဲတွေအတွက်ယာယီကဖြုတ်ဖို့စဉ်းစားနေတဲ့အကြောင်းလဲ Twitter လူမှုကွန်ရက်ကနေပြောဆိုပြတာပါဒီဝတ်သတင်းတွေကိုပေါက်ကြားမှုအတွက်အရေးယူရမယ်သူဖြစ်သလို Congress လို့တော့ရှေ့မှောက်မှာလဲကျန်းသစ္စာချိန်ဆိုပြီးလင်းလဲထွက်ဆိုခဲ့ဘူးတယ်လို့လဲပြောဆိုထားပါတယ်သမ္မတရွေးကောက်ပွဲမှာရှင်ပြိုင်ဘက်ဖြစ်ခဲ့တဲ့ Democrat ကိုယ်စား Hillary Clinton ရဲ့မယုံကြောင်းတဲ့ကိစ္စတွေကို FBI ညွှန်ကြားရေးမှူးဖြစ်ကြိုက်တွေ့ရမှာလဲတမိုင်းတွင်လာအောင်ညံပြင်းခဲ့ကြောင်းလဲပြောဆိုပြတာပါ FBI ကြီးကရဲ့မှတ်တမ်းအတွေ့အကြုံစာအုပ်မကြခင်ထုတ်ဖို့ရှိနေချိန်မှာပဲသမ္မတထရန့်ကိုထောက်ခံသူတွေကလည်းအင်တာနက်အွန်လိုင်းလှုပ်ရှားမှုနဲ့တံပြန်သွားဖို့ပြင်ဆင်နေကြပါတယ် FBI ညွှန်ကြားရေးမှူးဟောင်းပေါ်ထင်ရှားတဲ့အတိုက်အခံဒီမိုကရက်တီရဲ့ဝေဖန်ချက်တွေကိုပါကိုးကားထားတဲ့ linecommy.com လိန်နေတဲ့ commie ဆိုတဲ့အမည်နဲ့အင်တာနက် website ကိုလည်း Republican News Committee ကဖန်တီးထားပါတယ် Republican တွေကသဘောထားပြင်ထန်သူအုပ်စုကလည်းစာအုပ်မှာပါဝင်တဲ့အချက်လက်တွေမမမစစ်စစ်ကိုပြင်ဆင်နေပြီးမာယွန်ပြောဆိုချက်တွေရှင်းတော့မညီရလို့ရှိရင်ချက်ချင်းတွန့်ပြန်တဲ့အောင် website ကိုအသုံးပြုသွားမှာဖြစ်ကြောင်းလဲ Fox News သတင်းဌာနကဖော်ပြထားပါတယ်